အရင်နှစ်တွေကကင်းအာဇာနီနေ့အခမ်းအနားတွေကိုရန်ကုန်မြို့မှာတရားဝင်ကျင်းပခွင့်မရခဲ့ပဲဒီနှစ်မှာပထမဆုံးအကြိမ်ကျင်းပခွင့်ရတာဖြစ်ပါတယ်ဒီနေ့မှာကျင်းပတဲ့ကရင်အာဇာနီနေ့အခမ်းအနားကိုအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ကရင်အာဇာနီနေ့ဖြစ်ပေါ်လာပုံကိုကရင်စာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဘဒိုစောဟာရီတီကအခုလိုပြောပါတယ်
အာဇာနီနေ့ကတော့ကရင်မျိုးသားခေါင်းဆောင်ကြီးစောပါဦးကြီးတို့ဗိုလ်ချုပ်ဆိုင်ကီတို့ကြဆုံးသွားတဲ့နေ့ကိုအာဇာနီနေ့အဖြစ်နဲ့ပြန်ပြီးတော့သူဂုဏ်ပြုတဲ့အနေနဲ့ကျင်းပကြီးဖြစ်ပါတယ်အခုကျတော့အာဇာနီကိုစောပါဦးကြီးနဲ့ဗိုလ်ချုပ်ဆိုင်ကီတို့တွေမကတော့ဘူးကြံတဲ့ဒီဘူမြတို့ဘဒူမန်းရှာတို့အဲဒါမန်ဘာဇန်တို့အကုန်လုံးပြန်ထည့်ပြီးတော့ဂုဏ်ပြုလိုက်တဲ့သဘောပါပဲဒါကြောင့်သူပုံနေကြည့်လိုက်လို့ရှိရင်ဒါလည်းတတ်တမမဘယ်နှယောက်လဲဆိုပြောလို့မရသေးဘူးစောပါဦးကတော့တကယ်လူတော်ပဲစကားပြောတဲ့အခါမှာဘယ်တော့မှတစ်ဖက်သားမပြောဘူးမြန်မာကပြောတယ်ပြောတော့လူလူရွေးပါလူလူဆုံးဖြတ်တိုင်းသူလိုက်မယ်ဒီလိုပုံကောင်မျိုးကသိရှာတယ်တကယ်ကိုလေးစားထိုက်တဲ့ပုံကောင်ပေါ့လေလူတို့ရဲ့ဆန္ဒလူများရဲ့သဘောကိုသူကယူတဲ့အတွက်ကြောင့်စောပါဦးကြီးကတော့အငယ်တို့အနေနဲ့သူ့ကိုလေးစားတယ
်ဒီနေ့အခမ်းအနားမှာစောပါဦးကြီးရဲ့ကိုရီးအထုပ်ပတိကို KNU ကရင်အမျိုးသားအစည်းအရုံးကကိုယ်စားလှယ်တွေကဖတ်ကြားခဲ့ပါတယ်ရန်ကုန်မြို့မှာကရင်အာဇာနီနေ့အခမ်းအနားတရားဝင်ကျင်းပခွင့်ရတဲ့အပေါ်ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဒေါ်စုစင်နာလှလှဆိုးကအခုလိုပြောပါတယ
်ရန်ကုန်မြို့မှာလူများများနဲ့အခမ်းအနားနဲ့မကျင်းပတာပဲရှိရဲကရင်မျိုးသမီးအဖွဲ့ဆိုလို့ရှိရင်ကျင်းပတာ10နှစ်ရှိပြီလေကိုယ်အိမ်မှာပဲဖျားရှိခိုးတယ်ပြီးတော့ကျောင်းသားတွေလှုပ်ရှားတက်ကြွသူတွေဖိတ်တယ်အဲ့ဒီမှာအာဇာနီအကြောင်းတွေဟောပြောတယ်အဲ့လောက်ချင်းချင်းနဲ့လှုပ်ကြတာပေါ့နော်အဲ့ဒီမှာလည်းပုံမှန်လင်းလင်းမလှုပ်ရဲအဲ့ဒါ10နှစ်လောက်တော့ရှိပြီခင်လူငယ်လေးတွေလည်းသာသူတို့လှုပ်ကြတယ်အကြောင်းတွေမှာလှုပ်တယ်အဲ့လိုမျိုးတွေတော့သူတို့ကလည်း3နှစ်လောက်ရှိပြီလို့ပြောတယ်ဒီနှစ်ကတော့ခင်အဖွဲ့အစည်းတွေအားလုံးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပေါ့နော်စုပြီးတော့လှုပ်တာတော့ဒါပထမဆုံးရန်ကုန်မှာဖြစ်ပါတယ်လို့ပြောရမယ်ဆိုလို့ရှိရင် transitional justice တွင်ကုကြောင်းချင်းကာလတရားမျှတမှုနဲ့ပြန်လဲရင်ကြားစေရင်အတွက်အရန်ကိုသုံးဝင်တယ်လို့ထင်ပါတယ်ခင်ပါဝင်ပေါ့နော်တိုင်းသားအများစုကတော်လှန်ရေးလုပ်နေတဲ့ကာလအတွင်းမှာအဲ့လိုမျိုးအသက်တွေပေးခဲ့ရတော့တိုင်းမှာတည်သွားတဲ့ပေးဆက်တဲ့အသက်ပေါင်းများစွာလည်းရှိရလေအခုလိုအချိန်မှာသူတို့သတိရအောင်မေးအားဖြင့်ပေါ့နော်ကျမတို့လည်းပဲအာဇာနီတွေကိုဂုဏ်ပြုရကြတယ
်အခမ်းအနားကိုတက်ရောက်လာတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့စီယုံရင်မှုဦးစောလာထွန်းကကရင်တိုင်းသားတွေနဲ့အစိုးရကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ငွေကြေးပြစ်စင်နဲ့ပတ်သက်တော့ခေါင်းတော့ဒီနေ့ငွေကြေးဖောင်ရင်ပို့တွက်ကအားလုံးကျွန်တော်လိုချင်တဲ့ကိစ္စဖြစ်တာပေါ့ဒီကိစ္စဒီပုံမှာခေါင်းတော့ဆူရနဲ့ဆက်ဆက်သွားတဲ့ပုံစံတွေမှာသူတို့ဆွေးနွေးပုံစံတွေမှာကျွန်တော်ခုနကငကိုသဘောထားတွေရှိတဲ့ဘာနဲ့အတူတိုင်းသားလူမျိုးတွေရဲ့ဖွဲ့စည်းတွေရဲ့အားရှိတဲ့ကိစ္စသဘောထားတဲ့နဲ့တူဆက်လက်တွေ့မြင်သွားဖို့ခေါင်းတော့အစီအစဉ်ရှိတာပေါ့လူမျိုးတိုင်းမှာအတိမပြုတဲ့အတိမပြုခြင်းခံရတဲ့အာဇာနည်ခေါင်းဆောင်တွေပြီးကြတယ်ပေါ့အတိအတွက်ခေါင်းတော့ကျွန်တော်ပြင်မြင်သောအာဇာနည်မျိုးကိုကျွန်တော်ကိုပြုရင်တို့ချခဲ့တဲ့သူရဲ့လမ်းစဉ်တို့ချခဲ့တဲ့သူရဲ့ပုံရချက်မအောင်မြင်ကြတဲ့ကမ္ဘာကတဲ့လုပ်ငန်းစဉ်ဒီပုံမှာကျွန်တော်တို့ကင်မျိုးသားတွေကဆက်လက်ပြီးတော့ဟုံပြောင်းတောင်းယူနေကျွန်တော်အောင်မြင်တဲ့သူတကွာလက်တွဲညီညွတ်ကျွန်တော်လက်တွဲဆောင်ကြကြဖို့လို့ပြောကြလို့တာပေါ့
64နှစ်မြောက်ကင်းအာဇာနီနေ့အခမ်းအနားကိုကရင်အမျိုးသားအစည်းအရုံး KNU ဗမာတနိုင်ငံလုံးဆိုင်ရာအကြောင်းသားသမဂ္ဂများအဖွဲ့ချုပ်ဆရာကြီးသခင်ကိုယ်တော်မိုင်းငင်းချမ်းရေးကွန်ရက်ဒီမိုကရေစီနဲ့ငင်းချမ်းရေးအမျိုးသမီးကွန်ရက်စတဲ့အဖွဲ့အစည်းကိုပွဲကတဝင်းလွာတွေပေးပို့ခဲ့ကြပါတယ်လွန်ခဲ့တဲ့1950ခုနှစ်ကကရင်အမျိုးသားခေါင်းဆောင်စောပါဦးကြီးကြဆုံးခဲ့တဲ့ဩဂုတ်လ12ရက်နေ့ကိုကရင်အာဇာနီနေ့အဖြစ်သတ်မှတ်ပြီးကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေတွေမှာနှစ်စဉ်ကျင်းပခဲ့ကြတာဖြစ်ပါတယ်ကရင်မျိုးသားခေါင်းဆောင်စောပါဦးကြီးမသေးဆုံးမီချမှတ်ခဲ့တဲ့ကရင်တွေလက်နက်ချစကားမပြောရကရင်လက်နက်ကရင်လက်ထဲမှာရှိရမယ်ကရင်ကံကြမ္မာကရင်ဖန်တီးရမယ်ကရင်ပြည်ကိုအတိမတ်ပြုရမယ်ဆိုတဲ့မူလေးချက်ကိုဆက်လက်အကောင့်တွေပေါ်ရမှာဖြစ်ကြောင်းအခမ်းအနားတက်ရောက်လာသူတွေကပြောကြပါတယ်ရှင်